2025ပညာသင်နှင့်တက္ကသိုလ်ဝန်ဆောင်ရေးပွဲမှာဂုံလူရေရွအောင်မြင်ခဲ့တဲ့ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးအစဉ်အဆက်မှာဝန်ထမ်းသားသမီးများအားဂုံပြုစုချီးမြှင့်တဲ့အခမ်းအနားကိုဩဂုတ်လ17ရက်နေ့မိုးလယ်2နာရီကပြည်နယ်ဆွေရဖွဲ့ရုံးစည်းဝေးခန်းမှာနိုင်ကျင်းပါရာပြည်နယ်ဝန်ကြီးချုပ်အစောမြေဦးကတက္ကသိုလ်ဝန်ဆောင်ရေးပွဲကိုအောင်မြင်ခဲ့ပြီးစိတ်မြပညာများကိုဆက်လက်စီဝူ၍ဘာသာရပ်နယ်ပယ်သည်သည်မှထူးချွန်ထက်မြက်တဲ့နိုင်ငံနဲ့လူမျိုးအတွက်အားကိုးအားထားပြုထိုက်တဲ့သိပညာရှင်အတတ်ပညာရှင်များဖြစ်အောင်ကြိုးစားကြစီလိုကြောင်းပြောကြားခဲ့ပါတယ်အဲဒီနောက်ပြည်နယ်ဝန်ကြီးချုပ်က2024-2025ပညာသင်နှင့်တက္ကသိုလ်ဝန်ဆောင်မေးပွဲမှာ6ဘာသာဂုဏ်သူ4ဘာသာဂုဏ်သူနဲ့2ဘာသာဂုဏ်သူဖြစ်အောင်မြင်တဲ့ကျောင်းသားကျောင်းသူတွေကိုဂုဏ်ပြုဆင်မြားပေးအပ်ခြင်းဖြင့်ပြည်နယ်ဆိုရာဘွဲ့အတွင်ရေးမှုအထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမြင့်လွင်ကရေရွအောင်မြင်သူများအားဂုဏ်ပြုဆင်မြားပေးအပ်ခြင်းများဝန်ထမ်းသားသမီးများကိုစား6ဘာသာဂုဏ်သူရှင်နန်းဝစိတ်ဖောင်ကကျေးဇူးတင်စကားပြန်လည်ပြောကြားခဲ့ပါတယ်ဆိုပါဂုံပြုစုကြီးမြတ်ပေးအပ်တဲ့ခန္ဓာမှာ6ဘာသာဂုံလူရှင်တို့5ဘာသာဂုံလူရှင်တို့4ဘာသာဂုံလူရှင်တို့အပါအဝင်စုစုပေါင်း14ဦးအတွက်ငွေကျပ်435,000ကိုကြီးမြတ်ပေးအပ်ခဲ့ပြီးပြည်내ဝန်ကြီးချုပ်နဲ့တာဝန်ရှိသူများဟာတက္ကသိုလ်ဝန်ထမ်းအောင်မြင်သူများနဲ့မိဘများအားယင်းညွေထွေစွာတွေ့ဆုံနှုတ်ဆက်၍အားပေးစကားများပြောကြားခဲ့ကြောင်းသိရပါတယ်ဒီတဲ့ရင်ကိုဖန်ခိုင်ပြန်ချောင်းရင်းနဲ့ပြည်သူဆက်ဆံရေးဦးစီးဌာနမှရိုက်ကူးပေးပို့ထားတာဖြစ်ပါတယ်